ဂါဇာမှာအစ္စရေးတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးနဲ့သူ့ရဲ့ကလေး6ဦးအပါဝင်ပါလက်စတိုင်းအရသား28ဦးသေဆုံးတယ်ဆိုပြီးတော့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တချို့ထဲမှာတော့ဂါဇာစစ်ရဲစေးသဘောတူညီချက်ထွက်လာစေဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဒေသအတွင်းကိုနောက်တစ်ကြိမ်ရောက်ရှိလိုလာပါပြီ။အပြည့်အစုံနည်းမှုတွေဟာလက်အတန်ကြာလာပြီးတော့အပြည့်ရဖို့နီးလာပြီးဆိုပြီးတော့မကြာခဏပြောဆိုနေကြပြီမဲ့ယတိပြက်ရလာကြတော့ထွက်မလာခဲ့သေးပါဘူးပြီးခဲ့တဲ့သတင်းပတ်တုန်းကဒူဟာဆွေးနွေးပွဲကနေသဘောတူညီချက်ရဖို့နီးလာပြီးဆိုပြီးအမေရိကန်ပြောင်စုရောအီဂျစ်နဲ့ကာတာကညှိနှိုင်းမှုတွေကပါပြောဆိုနေပြန်ပါလေဒါပေမဲ့လည်းအစ္စရေးရဲ့တောင်းဆိုချက်တွေကိုလက်မခံနိုင်ဘူးဆိုပြီးတော့ဟာမတ်စ်ဘက်ကညှင်းဆန်နေတော့မှဆွေးနွေးပွဲတွေကိုတော့လာမယ့်ရက်တွေအတွင်းကိုင်ရိုမှာပြန်လည်ဖို့အတွက်စီစဉ်ထားကြပါတယ်Hamas တို့ဟာအပြည့်အရေးသဘောတူညီချက်အတွက်ညှိနှိုင်းဖို့ခေါင်းမာမာနဲ့ညှင်းဆန်နေရဆိုပြီးတော့ Israel ဝန်ကြီးချုပ် Benjamin Netanyahu ကဆွဆွဲပါလေ။ဒူဟာဆွေးနွေးပွဲကို Hamas ဘက်ကကူးစလေလောင်းမလာတာကိုထောက်ပြပြီးတော့ Hamas ဘက်ကိုတိုက်ရိုက်ဖိအားပေးတဲ့နယ်ဆိုပြီးတော့ Israel ကောင်ဆောင်ကပြောဆိုပါလေ။